ဖန်စီတရားဆက်ဆိုခံရတဲ့ Riders တင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့မှုမှာတရားလူပြတ်သက်တည်ပြထွက်ဆိုခဲ့သူသူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီကံချူဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရသူကတနင်္လာနေ့မှာပြောတဲ့အကြောင်း Rider တင်တော့မှာရေးထားပါတယ်ရဲတပ်ဖွဲ့ပြောခွင့်ရကအသေးစိတ်တူကိုအတိအကျမပြောသလိုထောင်ဒဏ်ပဲနဲ့ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူးဒါပေမဲ့ပြည်တွင်းကလာတဲ့တရင်တွေမှာတော့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်တယ်လို့ရေးသားဖော်ပြကြတာလည်းရှိပါတယ်သူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီမံစည်းကမ်းဥပဒေအရအပြစ်ပေးလိုက်တာဖြစ်ကြောင်းသူ့အမှုကိုရဲတရားရုံးကစစ်ဆေးဆုံးဖြတ်ပြစ်ဒဏ်ချမှတ်ပြီးတော့အကျဉ်းထောင်ကိုပို့လိုက်ပြီဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှုကြီးမျိုးသူဆိုကရိုက်တာသတင်းဌာနကိုပြောပါတယ်။ဘယ်ရဲတရားရုံးကနေစစ်ဆေးစီရင်ခဲ့လဲဆိုတာရဲမှုကြီးမျိုးသူဆိုကမပြောသလိုသူရဲမှုမိုးရံနိုင်ကိုအပြစ်စီရင်လိုက်တာမှာဥပဒေရဲ့ဘယ်ပုံမှအရပြစ်ဒဏ်ချမှတ်တယ်ဆိုတာကိုလည်းအတိအကျမပြောပါဘူး။ရိုက်တာသတင်းတော့ကမေးတဲ့မေးခွန်းအတော်များကိုရဲမှုကြီးမျိုးသူဆိုကပြန်မဖြစ်သလိုထောင်နဲ့ဘယ်လောက်ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူး။အဲ့ဒီအစားထောင်နှံချမှတ်လိုက်တယ်လို့သာပြောပြီးတော့ကိုဖါသာစုံစမ်းဖို့ရိုက်တာသတင်းတော့ကိုပြန်ပြောပါတယ်။ဒူရဲမှုမိုးရံရဲ့ဇနီးဖြစ်သူမတူတူကိုရိုက်တာကဆက်သွယ်မိမြန်တဲ့အခါသူ့ခင်မုံထောင်နှံချမှတ်ခံရတဲ့ကိစ္စသူ့ကိုအကြောင်းကြားတာမရှိသေးတဲ့ကြောင့်နဲ့သူ့ခင်မုံကိုဒီဇင်ဘာလ12ရက်နေ့ကလေးကတူခွင့်မရတဲ့အကြောင်းပြောပါတယ်။ကိုဘာလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းကြီးထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့အေဘီလ20ရက်နေ့တရားခွင်မှာဒူရဲမှုမိုးရံနိုင်ငံထွက်ဆိုခဲ့တာပါ။အဲ့ဒီအထက်အမင်းဆိုတာကိုရဲမှုချုပ်တင်ကိုကိုကညွှန်ကြားခဲ့တာလို့လည်းပြောပါတယ်။သူရဲမှုမိုးရံနိုင်ရဲ့အဲ့ဒီသစုတဲ့နဲ့ပတ်သက်ပြီးသူဟာယုံကြည်တိုက်တဲ့တည်တူဟုတ်မဟုတ်လာမယ့်ဗုဒ္ဓဦးနေမှာတရားရုံးကဆုံးဖြတ်ချက်ပေးဖို့ရှိပါတယ်